ော်များမိတ်ဆွေများခင်ဗျာဒီဘက်မှာလည်းကျွန်တော်ပြောချင်တာကတော့အတိတ်ခေတ်ဗမာပြည်ပညာရေးအကြောင်းတစွန်းတစပဲဖြစ်ပါတယ်မကြာသေးခင်ကနယူးယောက်ကိုပညာရေးဆိုင်ရာပါရဂူဘွဲ့ရဒေါက်တာသိန်းလွင်ရောက်လာခဲ့ပါတယ်ဒေါက်တာသိန်းလွင်ဟာအရင်ကထိုင်းဗမာနယ်စပ်ကဗမာဒုက္ခသည်စခန်းမှာပညာရေးကိစ္စတွေကို10နှစ်လောက်ဆောင်ရွက်ခဲ့ပြီးခုခါဗမာပြည်တွင်းမှာပညာရေးကိစ္စတွေကိုဆက်လက်ဆောင်ရွက်နေသူဖြစ်ပါတယ်အဓိကဆောင်ရွက်ချက်ကတော့ဒီမိုကရေစီပညာရေးအကောင်အထည်ပေါ်ဖို့ကြိုတင်ဆိုင်ကျင်းပြင်ဆင်တာပါပဲဒီမိုကရေစီရေးနဲ့ပတ်သက်ပြီးကျွန်တော်တို့တွေ့ကြုံမှတ်သားမှုတွေပြန်လည်ဆွေးနွေးတင်ပြခြင်းပေမဲ့စာအုပ်စာတမ်းတွေကိုးကားတင်ပြဖို့အလွယ်တကူမရနိုင်ပါဘူးဒါကြောင့်မှတ်မိမှတ်ရစက်မိစက်ရလောက်ပဲပြောမှာဖြစ်ပါတယ်ကျွန်တော်မှတ်မိတာကဗမာပြည်လွတ်လပ်ရေးရပြီစားကျွန်တော်အလဲတန်းကျောင်းသားဘဝလောက်ကမှတ်ရဖတ်ရကြားရနားရတာတွေပဲဖြစ်ပါတယ်အဲဒီကာလမှာဒီမိုကရေစီပြန်ပွားရေးအသိရလို့ရှိခဲ့တဲ့အပြင်ဒီမိုကရေစီစာဆောင်ဆိုတဲ့စာဆောင်လေးတစ်ခုလည်းရှိခဲ့ဘူးဒါမှတ်မိပါတယ်အတင်းကိုဗိုလ်ချုပ်ကတော်ဒေါက်ခင်ကြီးမတ်တနော်ဦးတန့်ဆရာဇော်ကြီးမင်းတူဝန်မောင်ထင်းညိုမြမြို့မဆရာဟိန်စတဲ့အထင်ကရပညာရှင်စာရေးဆရာကြီးများဦးဆောင်ပါဝင်ခဲ့ဘူးပါတယ်ဆရာဇော်ကြီးကဦးသိန်းဟန်အမည်နဲ့ရေးပါတယ်ဦးတန့်လည်းရေးခဲ့ပါတယ်ဒီမိုကရေစီဆိုတဲ့အိတ်ဆောင်စာအုပ်အရွယ်စာအုပ်စိမ့်စိမ့်လေးတအုပ်ကိုနှစ်ပေါင်း30ကျော်ရန်ကုန်လမ်းဘေးစာအုပ်ဟောင်းဆိုင်တွေမှာတွေ့ရတတ်ပါတယ်။ကျောင်းတွင်းဒီမိုကရေစီအလေ့အကျင့်များကိုလည်းပြည်သူနီတီစာအုပ်တွေကတဆင့်ပြန်ပွားစေခဲ့ပါတယ်။ဒါ့ပြင်1956မှာဦးနုကအထက်တန်းကျောင်းရှိသမက္ခတွေကိုပိတ်ပင်ပစ်ခဲ့ပါတယ်။ကျွန်တော်တို့တက္ကသိုလ်ကျောင်းသားအရွယ်ရောက်လာတော့တက္ကသိုလ်ကောလိပ်ပေါင်းစုံတွဲဆောင်ဆွေးနွေးပွဲတွေ3ချိန်လောက်ကျုံခဲ့ရပူပါတယ်။ပညာရေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။1958ခုနှစ်မှာတော့ပြည်ထောင်စုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများပညာရေးနှိနှောဖလှယ်ပွဲကြီးကိုရန်ကုန်တက္ကသိုလ်မှာကျင်းပပါတယ်။တပါပတိကရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုစုသိမ့်ပါပဲ။မန္တကတာဥက္ကဋ္ဌကိုစောလွင်အတွင်းမှုမုံရွာတင်ရွှေတို့လည်းဦးဆောင်ပါဝင်ခဲ့ကြပါတယ်။ခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာပါတဲ့ရခိုင်ကိုသာပန်းနဲ့ကိုမိုးသူကဗျာရှီယာတင်မိုးနဲ့ဂုံတူးသိန်းနိုင်တို့လည်းပါဝင်ပါတယ်။အားလုံးကုန်ကြစိတ်ကိုနိုင်ငံတော်အစိုးရကအကုန်ကြခတ်ပါတယ်။အဖွဲ့ဤခွဲပြီးပညာရေးကဏ္ဍဆုံးဆွေးနွေးခဲ့ကြပါတယ်။အများဆုံးညှင်းကုန်ကြရတာကတော့ဒီမိုကရေစီပညာရေးလားဒီမိုကရေစီဒစ်ပညာရေးလားဆိုတာပါပဲ။နောက်နှစ်မော်လမြိုင်ကောလိပ်ကျောင်းသားပွဲတော်ထိညှင်းလို့မပြီးခဲ့ပါဘူး။ပိုနေဝင်းတို့စစ်တပ်ကအာဏာသိမ်းလိုက်တော့မှပြတ်သွားပါတယ်ခင်ဗျာ။အဲတဲတဲ့ရေတွင်လည်းအားလုံးဆွေးနွေးကြတာဒီလည်းတဲတဲ့ရေတွင်ဖြစ်ရပါတယ်အဲ့ဒီတုန်းကစာရေးစရန်တွေတက္ကသိုလ်စာကြည့်လိုက်မှရှင်းနိုင်ပါတယ်ပြန်လည်လေ့လာကြည့်ဖို့ကောင်းပါတယ်ကျွန်တော်မောင်စွမ်းကြီးပါခင်ဗျ